မြန်မာဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ WIWM ကစုဆောင်းထားတဲ့မြန်မာရာဇဝတ်မှုဆိုင်ရာတပ်တွေအထောက်အထားတွေကိုတရားရုံးတွေခုံရုံးတွေမှာအသုံးပြုတရားစီရင်နိုင်ရေးဆောင်ရွက်နေပါတယ်စက်တင်ဘာလ13ရက်နေ့ကဂျနီဗာကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့48ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာ WIWM အဖွဲ့ခေါင်းဆောင်ကအခုလိုပြောခဲ့တာပါ မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင
်ကုလသမဂ္ဂလူခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာမှာဖွဲ့စည်းခဲ့တဲ့ WIWM မြန်မာဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမြန်မာနိုင်ငံတွင်းစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတက်တဲ့အထောက်အထားတွေကိုစူးစီးနေတာဖြစ်ပါတယ်။စူးစီးရယူထားပြီးတဲ့တက်တဲ့အထောက်အထားပေါင်း2,200နီးပါးရှိနေပြီလို့ပြောဆိုထားတဲ့ WIWM အဖွဲ့ကဒီတက်တဲ့ကိုကမ္ဘာတဝန်းကတရားရုံးတွေခုံရုံးတွေမှာအသုံးပြုနိုင်ရေးအတွက်ကြိုးစားနေတဲ့အကြောင်းအဖွဲ့ခေါင်းဆောင်နီကိုလတ်ခွန်ဂျန်ကလူခွင့်ရေးကောင်စီမှာပြောပါတယ်
။ As regards to our cooperation withtribunals and courts that could potentially use our evidence it's something
တို့ရဲ့တက်တဲ့အထောက်အထားတွေကိုအသုံးပြုနိုင်ရေးအတွက်ခုံရုံးတွေတရားရုံးတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ကျွန်တော်တို့လုပ်နေပါတယ်နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေနဲ့မနေ့ကမှကျွန်တော်တို့တွေ့ဆုံပါမယ်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ထားမှုတွေကိုတရားရုံးတွေနဲ့ခုံရုံးတွေမှာအသုံးပြုပြီးနောက်ဆုံးမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကတိတ်တည်းအရေးကြီးလာတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်ကျွန်တော်တို့ကတရားရုံးလည်းမဟုတ်ခုံရုံးလည်းမဟုတ်ပါဘူးဒါကြောင့်အမှုဖွင့်နိုင်ရင်းနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်တခြားသူတွေကိုအားကိုးရမှာပ
ါမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေချောင်းအရစီရင်လိုတဲ့ကမ္ဘာတစ်လောကခုံရုံးတွေတရားရုံးတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေး WIWM ဘက်ကလက်တွေ့လုပ်နေတယ်လို့လည်းအဖွဲ့ခေါင်းဆောင်မစ္စတာခွန်ဂျန်ကလူခွေရေးကောင်စီမှရှင်းပြခဲ့ပါတယ်
And so, for example, there also is proceedings in Argentina where there.
Upama apian Argentina ma tia upri chang ya chang yet ni de kaisa taku shi ba de. Tia yong ye universal jurisdiction naingan daga sian pan kwen pya than chin ne myama naingan twin ga ya zwin mu de ko Argentina a ni ne song san sit se ma la so de a mu ko a yu kan yong ko tin twin tha ba de. Chano lo ye lou pan kwen ko shin pya bo.နောက်ပြမှုတွေအတွက်တာဝန်ရှိသူတွေကိုတရားမျှတစွာအပြစ်ပေးစီရင်လိုတဲ့ခုံရုံးတွေတရားရုံးတွေနဲ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုမျှဝေရေးလုပ်ပိုင်ခွင့်ကိုလည်းရှင်းပြဖို့အတွက်အာဂျင်တီးနားအာဏာပိုင်တွေကိုဆက်သွယ်ခဲ့ပါတယ်။အလားတူအခွင့်အလမ်းမျိုးတွေကိုလည်းကျွန်တော်တို့ဘက်ကဆက်ပြီးရှာဖွေသွားမှာပါ
။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာစက်တင်ဘာလ13ရက်နေ့ကစတင်တဲ့48ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်စီအဝင်းမှာ WIWM ရဲ့တတိယမြောက်မြန်မာဆိုင်ရာအစီအခံစာကိုလည်းတင်သွင်းပါတယ်။မြန်မာနိုင်ငံတွင်းကဆိုးရွားတဲ့ရာဇဝတ်မှုဆိုင်ရာအထောက်အထားတွေကိုစုဆောင်ရယူနေတဲ့ WIWM အဖွဲ့နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။တတိယအထောက်အထားပေးပို့သူတွေ၊နောက်တတိယဖြစ်လာနိုင်သူတွေဘေးကင်းလုံခြုံမှုရှိစေရေးနိုင်ငံတကာကကူညီဆောင်ရွက်ပေးကြဖို့လည်းမစ္စတာခွန်ဂျန်ကတိုက်တွန်းပါတယ်။အရှိတောင်အရှဒေသတွင်းနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ဖို့သူကမျှော်လင့်ထားပါတယ
် Entity or mechanism is completely
ကျွန်တော်တို့အဖွဲ့ဟာအာဆီယံရဲ့အချက်၅ချက်ပါစီစဉ်ရည်မှန်းချက်တွေနဲ့လည်းအပြည့်အဝကန့်ကျင်မှုရှိပါတယ်မြန်မာနိုင်ငံအတွင်းအခြားဖက်မှုတွေရှော့ချရေးဆိုတဲ့ပထမဆုံးအချက်ပါနိုင်ငံတကာရာဇဝတ်မှုအထောက်အထားတွေကိုကျွန်တော်တို့စုဆောင်းဖို့ကြိုးစားနေပါတယ်ဒီသက်တည်အထောက်အထားတွေကိုအသေးချာစူးစီးရယူပြီးပြမှုကျွလွန်သူတွေနောက်ထပ်ပြမှုကျွလွန်ဖို့အလားအလာရှိသူတွေကိုပြင်စကားပါဖို့ဖြစ်ပါတယ်။တက်တဲ့အထောက်အထားတွေကိုစုဆောင်ရယူမှုဟာဆိုရင်အာဆီယံကတောင်းဆိုထားတဲ့အကြံဖက်မှုတွေအစုံတိုက်ရေးဆိုတာနဲ့ကိုက်ညီမှုရှိပါတယ်။ဒီကိစ္စတွေအားလုံးအတွက်အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းမျှော်လင့်ပါတယ်
။မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုအမေရိကန်ကအခိုင်အမာထောက်ခံကြမလဲလူခွင့်ရေးကောင်စီအစည်းအဝေးမှာအမေရိကန်ဘက်ကပြောဆိုခဲ့ပါတယ်။
The United States reiterates its strong support for the independent investigation.
မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်လျာကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။ IIMM ရဲ့စုံစမ်းစစ်ဆေးဆောင်ရွက်မှုတွေမှာတိုးတက်မှုတွေရှိတဲ့အတွက်လည်းချီးကျူးပါတယ်။မြန်မာပြည်သူတွေညှော်မှန်းတဲ့အတိုင်းဒုက္ခရေးကိုလေးစားလိုက်တာပြီးငြိမ်းချမ်းကျေဝါတဲ့ဒီမိုကရက်တစ်နိုင်ငံဖြစ်ရေးအတွက်ရက်ဆက်ကြံကြုံမှုတွေဖြတ်ပြီးဖြစ်မလာအောင်ကာကွယ်ရေးဘေးဒဏ်ဆိုင်ခံရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆင်းပေးရင်း၊က ဖြစ်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူအဖြစ်ပေးနိုင်ရေးဟာတိတ်ကိုအရေးကြီးပါတယ်
။မြန်မာနိုင်ငံတွင်းမှာလက်ရှိဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာယုံကြည်လက်ခံနိုင်ပွဲရှိတဲ့ယုံကြည်စိတ်ချရတဲ့အစဉ်ခံချက်တွေအလုံးနဲ့ပတ်သက်ပြီးမြန်မာအပါအဝင်မြန်မာနိုင်ငံရဲ့အင်ကြီးချင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးတို့ပူးပေါင်းဆောင်ရွက်ကြဖို့လဲအမေရိကန်ကတိုက်တွန်းထားပါတယ်ရှင်။